မြန်မာနိုင်ငံရှမ်းပြည်နယ်တွင်လူကုန်ကူးပွဲစားတွေရောင်းစတာကြောင့်ပြည်သူစားအဖြစ်ခိုင်းစေခံခဲ့ရတဲ့ထိုင်းနိုင်ငံသူ၃ဦးကိုမြန်မာနိုင်ငံတာချီလိပ်ဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကအာဏာပိုင်တွေထံကိုမြန်မာဘက်ကမနေ့နိုဝင်ဘာ9ရက်နေ့ကပဲပြန်လွှဲပြောင်းပေးခဲ့ပါတယ်။ VOA သတင်းတောက်မအေးမှာဒီသတင်းအပြည့်အစုံပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံရှမ်းပြည်နယ်တွင်လူကုန်ကူးပွဲစားတွေရဲ့ရောင်းစတာခံခဲ့ရတဲ့ထိုင်းနိုင်ငံသူ၃ဦးဟာပြည်သူစားအဖြစ်အခိုင်အစီခံခဲ့ရတာဖြစ်ပြီးအခုသူတို့သုံးဦးကိုမြန်မာနိုင်ငံတာချီလိပ်ဘက်ကနေထိုင်းနိုင်ငံမဲဆိုင်ဘက်ကိုအာဏာပိုင်တွေကပြန်ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ဒီထိုင်းနိုင်ငံသူသုံးဦးကိုထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောက်ရှောက်ရေးအဖွဲ့ဥက္ကဋ္ဌပဝီနာဟော့စကွန်ကိုတိုင်းတွားရောက်လက်ခံကြိုဆိုခဲ့တာပါအမျိုးသမီးသုံးဦးဟာအသက်22နှစ်35နှစ်နဲ့41နှစ်အရွယ်တွေဖြစ်ကြပြီးရှမ်းပြည်နယ်ကျိုင်းတုံမြို့ကိုတွားရောက်လည်ပတ်စဉ်မှာလူကုန်ကူးသူပွဲစားတွေကသူတို့ရဲ့နိုင်ငံကူးစာအုပ်တွေကိုသိမ်းလိုက်ပြီးနောက်မျိုးတစ်မျိုးမှာပြည်ထစာလုပ်ငန်းတွေမှာခိုင်းစေခဲ့တာဖြစ်ပါတယ်။သူတို့ကိုကယ်တင်ပေးဖို့ရာထိုင်းမျိုးသမီးတဦးရဲ့မိခင်တဦးကထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောက်ရှောက်ရေးအဖွဲ့ကိုအကူအညီတောင်းခံခဲ့ရကနေအခုလိုမျိုးကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေနဲ့ပူးပေါင်းပြီးကယ်တင်ပေးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောက်ရှောက်ရေးအဖွဲ့ဥက္ကဋ္ဌပဝီနာဟွန်စကွန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်။မိทั้งถูกหลอกไป call center นะ60กว่ารายถูกหลอกไปค้าประเวณีเนี่ยก็25รายนะคะไม่เฉพาะเมียนมานะแต่ถ้าเผื่อทั้งทั่วไปในประเทศต่างๆนะดูไบบาเรนต่างๆก็อีก200กว่าราย
ပဝီနာဟွန်စကွန်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာကတော့2023ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းကလူကုန်ကူးနဲ့အွန်လိုင်းလိမ်လည်ခိုင်းနေတဲ့တစားကန်အဖြစ်ခိုင်းစေခံရသူ89ယောက်ရှိပါတယ်။အဲ့ဒီထဲမှာ call center cyber လိမ်လည်ခိုင်းမှာအလုပ်လုပ်ကင်နေရသူ60ကျော်ရှိပြီးပြည်ထစာအဖြစ်အတင်းအကျပ်ခိုင်းစေခံရသူ25ယောက်အထိရှိနေပါတယ်။သူတို့တွေအားလုံးဟာကျမရဲ့အမျိုးသမီးရအဖွဲ့ကိုတိုင်ကြားပြီးတော့သတင်းပို့လာတာပါ။တချို့ကိုလည်းကျမတို့ကယ်တင်နိုင်ခဲ့ပါပြီ။သူတို့အားလုံးကိုကယ်တင်နိုင်ဖို့အတွက်ကျမကဆက်လက်ပြီးစူးစမ်းနေပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုလွတ်လာတဲ့အမျိုးသမီး၃ဦးဟာပြည်ထစာအဖြစ်အခိုင်းအစီခံရတဲ့အချိန်မှာနေအိမ်မှာပိတ်လောင်ခံရတာဖြစ်ပြီးသူတို့ဟာရိုက်နဲ့အနှိပ်စက်ခံခဲ့ရတယ်လို့အသက်အန္တရာယ်ပြုဖို့ချိန်ချောက်တာအထိခံခဲ့ရတယ်ဆိုပြီးလွတ်မြောက်လာတဲ့အမျိုးသမီးတွေကသတင်းတောက်တွေကိုပြောပြခဲ့ပါတယ်။အလားတူပဲရှမ်းပြည်မြောက်ပိုင်းလောက်ကင်ဘက်မှာစစ်ပွဲတွေအတွင်းပိတ်မိနေတဲ့ထိုင်းနိုင်ငံသား160ကျော်ကိုကယ်ဆယ်ဖို့ထိုင်းအစိုးရကလည်းကြိုးပမ်းနေပါတယ်။ဒီ160ကျော်ထဲမှာလည်းလူကုန်ကူးခံရတာအွန်လိုင်းလိမ်လည်ခိုင်းနေပြည်စာလုပ်ငန်းတွေမှာရောင်းစားခံရတဲ့သူတွေအများအပြားပါဝင်နေတာပါ။ဒီထိုင်းနိုင်ငံသားတွေကိုထိုင်းတူရဲချုပ်စုရချစ်ဟပ်ဖန်ကိုတိုင်မြန်မာနိုင်ငံကိုတွားရောက်ပြီးကယ်ဆယ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်ရှင်။